အမေရိကန်နိုင်ငံသားဌာနရှေ့အာရှနဲ့ပစိဖိတ်ကြီးရာ2000နိုင်ငံသားဝင်ကြီးဒေးဗစ်စတူဝဲလ်ဟာအော်တိုဘားလ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံသားဌာနရဲ့အော်တိုဘားလ24ရက်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုခီးစဉ်ဟာ2000နိုင်ငံသားဝင်ကြီးအနေနဲ့မစ္စတာစတူဝဲလ်ရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်ခီးစဉ်တွင်နေပြည်တော်မှာအရက်ဖက်အစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူမျိုးစုတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ရခိုင်ပြည်နယ်ကိုလည်းတော့ဖို့ရှိပြီးပြည်နယ်ဆိုရတော်ဝင်ရှိသူတွေနဲ့လူမှုဝန်ပိုင်းကောင်ဆောင်တွေပြည်ပခဘေးဒဏ်သင်ခဲ့သူတွေလူသားစာနာမှုအကူအညီပေးနေတဲ့အမေရိကန်ရဲ့လက်တွဲလှုပ်ဆောင်ဘက်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်တရုတ်ဝန်ကြီးဒေးဗစ်စတူဝဲရဲ့ခီးစဉ်ဒီခီးစဉ်ဟာအာဆာဒေသ6နိုင်ငံခီးစဉ်တွေတစ်ပိုင်းဖြစ်ပြီးဂျပန်နိုင်ငံကနေတဆင့်မြန်မာနိုင်ငံကိုလာမှာပါမြန်မာနိုင်ငံကနေတဆင့်မလေးရှားအဲဒီနောက်ထိုင်းနိုင်ငံကိုခီးဆက်ပြီးဗန်ကောက်မြို့တော်မှာကျင်းပမယ်35ကြိမ်မြောက်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအရှေ့အာရှထိပ်သီးအစည်းအဝေးအင်ဒိုပစိဖိတ်စီးပွားရေးဖိုရမ်တို့ကိုတက်ရောက်မှာပါထိုင်းနိုင်ငံ၄ရက်ခီးစဉ်ပြီးရင်တော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုဆက်သွားမှာဖြစ်ပါတယ်